တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ရကြောင်းကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မြို့အဝင်ထွက်နေအသွားအလာတွေကိုကန့်သတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါကယောဂတကြောပြန်ကူးစက်ပြန့်နှံ့လာမှဆိုရင်ဒါကြောင့်ရွှေလီမြို့အာနာပိုင်ကြီးကတမျိုးလုံးအသွားလာအဝင်ထွက်တွေကိုပိတ်ဆို့လိုက်တယ်လို့မြို့ခံတွေကလည်းဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေကိုလည်းလုံးဝအကြောင်းမြို့တော်ဝန်ရှိသေးပင်ကမနေ့ကပဲကြေညာလိုက်တာဖြစ်ပါတယ်။ယောဂဘိုးစစ်ဆေးရဲ့ဇယိတ်ကိုအစိုးရကအကုန်ကြားခံမှာဖြစ်တယ်လို့မြို့အဝင်ထွက်ကလည်းအ ਨੇ ဆုံးသတင်းတစ်ပတ်ကြာကန့်သတ်ထားမှာဖြစ်ကြောင်းလည်းမြို့တော်ဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့ကအခြေအနေကိုတော့ပြည်နယ်အစိုးရကတရားဝင်အသိပေးအကြောင်းကြားထားကြောင်းယူနန်ပြည်နယ်ကုမင်းမြို့ကမြန်မာကောင်စစ်ဝင်ချုပ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီလေအခုယူနန်ပြည်နယ်အစိုးရကတရားဝင်အကြောင်းကြားစာပေးပို့လာပါတယ်။လက်ရှိရွှေလီမြို့ကတော့လော့ကဒေါင်းချထားတယ်ပေါ့။ပြီးရင်ကျွန်တော်တို့ရွှေလီမှာရှိတဲ့တရုတ်နိုင်ငံသားတွေမကြဘူး။မြန်မာနိုင်ငံသားပါဝင်နိုင်ငံသားအလုံးကိုတက်ပြန်လုပ်ပါမယ်။အဲဒီမှာလည်းအလုံးပူးပေါင်းဆောင်ရွက်ပေးဖို့လေကြိုးကြားထားတာရှိပါတယ်မြန်မာနိုင်ငံဘက်ကအခုယာယီပေါ့နော်ကပ်ပြားတွေနဲ့ဝင်တဲ့ဟာကိုလည်းသူတို့ခဏရက်ထားမယ်ဆိုတာလည်းကျွန်တော်တို့အကြောင်းကြားတဲ့ကျွန်တော်နိုင်ငံတိုင်းဝင်ခဏတော့ဒီနေ့ပဲသတင်းပို့ထားပြီးဖြစ်ပါတယ
်အရေးပေါ်အတွက်လူနာလွတ်နေရဲ့ရွှေလီဆေးရုံကိုသုံးပြီးဒီဆေးရုံမှာကရင်400နေရာချလို့ရကြောင်းနဲ့မနေ့ကညာတွင်ချင်းပဲကျမ်းမာရေးဝန်ထမ်း200ကိုလွှတ်ထားရလို့ယူနန်အစိုးရကထုတ်ပြန်ပါတယ်အသွာအလာပိတ်ဆို့မှုကယောဂစစ်ဆေးမှုရလဒ်တွေပေါ်မူတည်လိမ့်မယ်လို့ဆိုပါတယ်။ယူနန်အစိုးရရဲ့အရေးပေါ်ထိန်းချုပ်မှုတွေကမြန်မာရွှေ့ပြောင်းလုပ်သားတွေနဲ့နှစ်နိုင်ငံကုန်စည်စစ်ဆေးမှုအပေါ်တက်ရောက်မှုရှိခဲ့ပါတယ်။မြန်မာပြည်ထဲဝင်ပြီးတဲ့တရုတ်နိုင်ငံသားဘယ်သူမှဆို14ရက်စောင့်ကြည့်ခံရမယ်လို့သတိပေးထားပါတယ်။ဒါကြောင့်လည်းကချင်ပြည်နယ်ကံပိုင်ကြီးနေဆက်ကနေမြန်မာရဲ့နေတိုင်းဝင်ထွက်နေတဲ့တရှုငပြောချံကတရုတ်ကုန်ကအစီး200လောက်ဟာဒီကနေ့မဝင်တော့ပဲလန်တဝက်ကနေတရုတ်ပြည်ထဲလှည့်ပြန်ခဲ့ပါတယ်။ဒါကတရုတ်အစိုးရရဲ့အရေးပေါ်အမိန့်ကြောင့်ဖြစ်နိုင်ကြောင်းကံပိုက်ကြီးကာကြီးများအသင်းဥက္ကဋ္ဌဒေါ်တူးက VOA ကိုပြောပါတယ်
။သူကားရဲ့အစီးအနေရလောက်အဝင်ထွက်ခွင့်ရှိကြတာလေ။ပြန်ခောက်သွားတယ်၊ပြုတ်ပြီးတော့ပြန်ခောက်သွားတာ။တော်ပါဒီတဲ့ဝင်ပြီးတော့ဘာဖြစ်လဲ၊ညာဖြစ်တယ်၊ဘာညာလဲရှိလို့သူပြန်လဲတာ။မဝင်မလဲဘူးသူတို့ကအားလုံးပဲဒီပြုတ်ပြီးတော့ပြန်ဝင်ခွင့်မရမှာမလို့လားသူတို့ပြန်လဲတာ
။ရှမ်းမြောက်မူစေနေဆက်ကုံသွေးကြီးကိတ်မှာတော့မြန်မာနိုင်ငံတွင်ကိုဗစ်စတွေ့ရဲ့မလကုံလောက်ကစလို့တရုတ်ဘက်ကလူဝင်အထွက်ကိုပိတ်ထားပြီးကုန်ကားတွေကိုပဲလူစားတို့စနစ်နဲ့ဝင်ခွင့်ပေးထားပါတယ်။အခုတော့ကုန်စည်စစ်ဆေးမှုအပေါ်ဘယ်လိုတွေကန့်သတ်လာမလဲဆိုတာစောင့်ကြည့်နေကြောင်းမူဆယ်သတိဝက်လံကုန်စည်ရိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါတယ်။
ဒီတော့ကောင်းကာလာဘက်မှာတော့သွားလာခဲ့တယ်နည်းနည်းတော့တရုတ်မှုရှိ။အဲအလုံးပိတ်မှာမပိတ်ဘူးလားဆိုတာလည်းစောင့်ကြည့်နေအော်လူဝင်ထွက်ဆိုတာလည်းတော့ကန့်တပ်ပြီးတာအခုလို့ကိုဖြစ်တာတော့ဆယ်လီမြို့တဲကိုတရုတ်တွေတော့မှပြည်နိုင်ငံသားတွေတော့ဝင်ထွက်လို့မရတော့
မြန်မာတွေရှိရဲ့စက်ရုံတချို့ကိုလည်းပိတ်ဖို့ပြင်ဆင်နေပြီးတချို့စက်ရုံတွေဟာကယောဂစားဖြစ်ကလေးကလုပ်ငန်းကျသွားလို့မြန်မာလူသားတွေဟာဇူလိုင်လကလေးကစားလို့လစာတွေမရကြသေးဘူးလို့ဆိုပါတယ်စက်ရုံတွေမှာလည်းစစ်ဆေးမှုတွေလုပ်နေပြီးတရားဝင်အလို့လောက်ကန်ဝင်အထောက်အထားမရှိရဲ့တောင်းတဲ့ချီရဲ့အလို့သမားတွေကတော့မြန်မာပြည်ပြန်လာရမှာပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြီးထွားလာရကတရုတ်နိုင်ငံအပါအဝင်အိမ်ကြီးချင်းနိုင်ငံတချို့ကနေဆက်ဒေသတွေမှာကျန်းမာရေးအတွက်တင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ကြရရဆိုရင်ကိုဗစ်ရောဂါကြောင့်သေဆုံးသူ32ယောက်အပါအဝင်ရောဂါကူးစက်သူ3000ကျော်ရှိကြောင်းအတည်ပြုထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြည်ပို့ထားတာပါ။